မိသားစုတချို့ရဲ့ထမင်းဝိုင်းတွေမှာတနေ့ရစားလက်ဟာနေတာညနေဆောင်ဆိုရင်မိသားစုဝင်တယောက်ယောက်အိမ်ပြန်လာတာကိုနေ့စဉ်ရက်ဆက်စိတ်ချောက်ချားစွာနဲ့စောင့်မျှော်နေရတာဟာပြည်တွင်းမှာရင်ဆိုင်နေကြရတဲ့ဖြစ်စဉ်တွေပါရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအပါအဝင်နိုင်ငံတော်မှာနေစဉ်ရက်ဆက်လူပြောက်တဲ့တဲ့ရင်တွေဟာခက်စိတ်စိတ်ထွက်ပေါ်နေပါတယ်။ဒါဟာစစ်တပ်အာဏာသိမ်းပြီးနောက်တနစ်တက်တနစ်ပိုဆိုးရွာလာနေတာပါ။အခုဆိုရင်လူမှုကွန်ရက်စာမျက်နှာတွေကတစင်လူပြောက်ကြော်ညာတင်ပေးပြီးကုညီဆောင်ရွက်နေရသူတွေလည်းရှိလာတာတွေ့ရပါတယ်။သူတို့အဆိုအရရုတ်တရက်ပျောက်သွားသူတွေဟာအလုတ်သွားရင်ပျောက်ဆုံးသွားတဲ့ဖြစ်စဉ်တွေများတယ်လို့သိရပါတယ်။မကွေးတိုင်းတွင်းနေထိုင်တဲ့မိသားစုတွေကအသက်18နှစ်အရွယ်မအောင်ဖုံးကတော့ရန်ကုန်ကိုအလုပ်လုပ်ဖို့တက်သွားရကနေအဆက်အသွယ်မရတာအခုဆိုတစ်ပတ်လောက်ရှိပါပြီ။မိသားစုဝင်တွေကတော့လူမှုကွန်ရက်စာမျက်နှာတွေကတစင်လူပြကြော်ညာထည့်သွင်းရှာနေရင်ကပဲသူ့ရဲ့အသက်56နှစ်အရွယ်မိခင်ကတော့စိုးရိမ်စိတ်တွေကြီးလို့နေပါပြီ။
အင်းအထွက်တော်တော့ရန်ကုန်အလုတ်လုတ်ဆိုပြီးတော့တွားတာအရန်ကုန်အလုတ်ရှာရင်နားပြီးတော့ခလေးကပျောက်သွားတာလူတွားလုံးလုံးလူရန်ကုန်တွားတဲ့နေရာတော့အဲ့နာလူလေးတွေပဲရှာခိုင်းလုံးမရှိပါသေးဘူးရှာတော့ရှားနေရမို့ကိုတာသမီးကိုတော့တွေ့ကျင်တာမကူတောင်ကူပဲနားရှိရကူတောင်ချက်ချင်းတော့တွေ့ရချင်တာအန်ဒီတို့ကလည်းတော်တူတောင်သားရေဆိုတော့စိုးရင်နားတော့ဘလို့မှကိုပဲပြောမရဘူးဖြစ်နေကိုတာသမီးကိုမျက်စီတည်းလည်းမပြောသူတယောက်နဲ့တယောက်လည်းဖုန်းလည်းဆက်တယ်မရမြင်လည်းမမြင်ရတော့တော်တော်ကိုယ်ကဘယ်လိုပြောရမှာကိုသူကတော့ပူးထုံနေပေါ့ကလေးကအကြောင်းလဲအကြောင်းသားရှိပါလေအသက်လည်းမသိသေးပါဘူးတော့တော်တူတောင်သားရဲ့ဘာမှပြောတတ်ဘူးမသိဘူးကလေးတွေ့ကျင်တာတခုပဲကျန်တာတော့ဘာမှမသိဘူးကလေးကိုတွေ့အောင်ကူးကပ်ပြီးရှာလို့ရတယ်ရှာပေးကြပါလို့
ပြီးခဲ့တဲ့နှစ်ဇွန်လမှာထုတ်ပြန်ခဲ့တဲ့ Global Peace Index အစီအစဉ်ခန်းစာအရမြန်မာနိုင်ငံဟာလုံခြုံရေးအရအနေနဲ့ရှိတဲ့နိုင်ငံတော်နိုင်ငံအဖြစ်သတ်မှတ်ခံထားရပါတယ်နိုင်ငံပေါင်း163နိုင်ငံနဲ့မြန်မာနိုင်ငံကအဆင့် 148 မှာရှိနေတာပါ။အာရှတိုက်အနေနဲ့ကြည့်မယ်ဆိုရင်လည်းမြန်မာဟာအန္တရာယ်အကြီးဆုံးထိတ်ဆုံး9နိုင်ငံနဲ့ပါဝင်တယ်လို့ Global Peace Index ကမ္ဘာ့ငြိမ်းချမ်းရေးညွှန်ကြားကဖော်ပြပါတယ်။ဒီညွှန်ကြားဟာစစ်ပွဲပြည်တွင်းစေအကြမ်းဖက်မှု၊မူရစ်ဆေးဝါးမှောက်မှု၊လူကုန်ကူးမှု၊နိုင်ငံရေးမတည်ငြိမ်မှု၊ပြည်မေဆက်မှုနဲ့တရားလက်လွတ်ဖန်ဆင်းမှုဖြစ်စဉ်တွေကိုအခြေပြုတွက်ချက်ထုတ်ပြန်ထားတာပါ။ဒီအချက်တွေထဲမှာမြန်မာနိုင်ငံကပြပနိုင်ငံတွေနဲ့စစ်ဖြစ်တာကလည်းလို့ကျန်တဲ့အချက်အားလုံးဖြစ်ပေါ်နေပြီးလူကုန်ကူးမှုပြန်ပြီးဆွမ်းမှုနဲ့တရားလက်လွတ်ဖန်ဆီမှုတွေကတော့လူပြောက်ဖြစ်စဉ်တွေနဲ့ဆက်ဆက်နေတယ်လို့ကြံကျင်သူတွေကတုံ့တက်ကြပါတယ်။ကြောက်ဆုံးသူတွေထဲမှာအသက်2နှစ်ကလေးငယ်တွေကစပြီးအသက်60အဖို့ဖွာအရွယ်တွေထိပါဝင်ပါတယ်။အများစုကတော့အသက်18နှစ်ကနေ35နှစ်အတွင်းအရွယ်ရောက်အမျိုးသားတွေဖြစ်တယ်လို့ကူညီပေးနေသူတွေကဆိုကြပါတယ်။ပြောက်ဆုံးသွားသူတွေထဲမှာလူအနည်းငယ်သာပြန်တွေ့လေးရှိကြပါတယ်။အဲ့ဒီလိုပြောက်ဆုံးသူတွေကိုမိသားစုနဲ့ပြန်ဆက်သွယ်ရနိုင်ဖို့လူမှုကွန်ရက်ကတစ်ဆင့်လူပြောက်ကြောင်ညာပေးပြီးကူညီပေးနေတဲ့အဖွဲ့တစ်ခုရဲ့တာဝန်ရှိသူတို့ကတော့ဖြစ်စဉ်တွေနဲ့ပတ်သက်ပြီးအခုလိုဆိုပါတယ်
။ကလေးတွေပြောက်တာရင်းများတယ်ဒီလား။ကလေးတွေပြောက်တာမိန်းကလေးတွေရောယောက်ျားလေးတွေရော10နှစ်အောက်ဝန်းကျင်နေပြောက်တာရင်းများတယ်အခုနောက်ပိုင်းမှာမိသားစုကဆုံးပြစ်တာရောဒါမှမဟုတ်တစိမ်းရခေါ်လာပြီးတော့တက်ပြခဲ့တာတွေရောအဲ့လိုမျိုးတွေရမ်းများတယ်ဘုံနောက်ပိုင်းတွေ့လာဟိုရက်ကဆိုမိန်းကလေး၃ယောက်မှတယောက်နှုံတော့တက်ခံရတဲ့ဟာမျိုးတွေတွေ့ရဲ
အဲပြန်တွေ့တဲ့ဟာတွေမှာပေါ့နော်လူလက်ပိုင်းနေပြန်တွေ့တာရမ်းနေတယ်၁၀ယောက်မှဒီစစ်တပ်ကဘော်ဒါဆွဲလို့အစအနာမြောက်သွားတဲ့လူတွေမှာ၁၀ယောက်မှတယောက်နှုံတော့ပဲပြန်လွတ်လာတဲ့အထက်မှာပါတယ်အများစုပြန်တွေ့ကြတော့ဒီနိုင်ငံခြားရောက်သွားရဲ့ဆက်သွယ်ပြတ်သွားတာတွေစစ်တိုက်တဲ့ဆစ်ဖြစ်နေတဲ့နေမီတွေမှာအနေနဲ့ပြသွားလို့မိသားစုတွေဝေးဝါးတာတွေကတော့အများဆုံးပြန်တွေ့တာများတယ်။တချို့ဆိုရင်ဗျာဟိုအသက်ငယ်ငယ်လေးတွေကပဲအမေအဖေကွဲသွားလို့တွေ့တဲ့သူတွေကတော့ပြန်တွေ့ရရာခိုင်နှုန်းက80ရာခိုင်နှုန်းလောက်ရှိတယ်။ဒီ18နှစ်နဲ့15-16ကနေပြီးတော့35လောက်ကြာတယ်မှာပြန်တွေ့တဲ့လူကူ10ယောက်မှ1ယောက်နှုန်းလောက်ပဲရှိတယ်
။လူပြောက်မှုဖြစ်စဉ်တွေကိုပြန်ကြည့်မယ်ဆိုရင်ရှုတာနှစ်ခုကနေတွေ့ရတယ်လို့ကြံ့ကျင်သူတွေကဆိုကြပါတယ်။အရာတွေကတော့စစ်ကောင်စီအတီးပြူပြဋ္ဌာန်းလိုက်တဲ့စစ်မှုတန်းဥပဒေနဲ့နိုင်ငံတွင်စီးရဲမွဲတွေ့မှုရဲ့နောက်ဆက်တွဲအကျိုးဆက်တွေပါနိုင်ငံတော်မှာစီးရဲအရေးနေနေတဲ့စစ်ကောင်စီဟာတိုက်အင်အားလိုအပ်ချက်အရာအရွယ်ရောက်လူငယ်တွေကိုစစ်သားအဖြစ်စုဆောင်းတာအပြင်သူတို့ကိုစန့်ကျင်တဲ့နှုတ်တော်လိုင်းရေးအဖွဲ့အစည်းနဲ့ဆက်ဆက်တဲ့ဆိုတဲ့အကြောင်းပြချက်နဲ့တရားလက်လွတ်ဖန်ဆီးတာတွေကိုလှုံ့ဆော်ပါတယ်ဒါကြောင့်စစ်ကောင်စီထိ ंछ ုတ်ထားတဲ့မြို့ကြီးတွေမှာနေထိုင်သူအများစုဟာအလုတ်သွားဖို့နဲ့အိမ်ပြင်ထွက်ဖို့ကိုတော့ကြောက်ရွံ့နေကြရတာပါ ဒါအပြင်စီးရီးနိုင်ငံရေးပဋိပက္ခတွေကြောင့်စက်တဲမှုတွေနဲ့အတူတရားမရီစိုးမမှုနှေးပါလာတဲ့အခါကိုဆုလူနိုင်တဲ့လူကုန်ကူးတာတွေအထိမြို့ကြီးတွေမှာခက်ဆိတ်ဆိတ်ဖြစ်ပေါ်နေပါတယ်စီဝါရေးရအချက်အချာအကြဆုံးဖြစ်တဲ့ရန်ကုန်မြို့မှာတော့အကျက်အတဲတွေကြောင့်စီးရက်နှပ်ပမှုကပုံမမြင့်ချက်လာနေပါတယ်ဒီလိုစီးရက်နှပ်ပမှုတွေနဲ့ပုံရင်ဆိုင်လာရတာနဲ့အမျှလူကုန်ကူးခံရတာလူတက်လူရတာမျိုးဖြစ်စဉ်တွေပိုများလာတယ်လို့လူခွင့်ရေးအဖွဲ့တွေကထောက်ပြကြပါတယ်ဒီလိုဖြစ်စဉ်တွေကြုံတွေ့နေရတာနဲ့ပတ်သက်ပြီးမန္တလေးမြို့နယ်အသက်28နှစ်အရွယ်အမျိုးသားတူက
ကျွန်တော်အထင်တော့ငလေးမတိုင်ခင်ကထင်နေကြအဲ့တော့ကျွန်တော်တို့ဒီလမ်းလေးရပဲတယောက်ကောင်းလေးတယောက်ပေါ့နော်သူကဘာလို့ဖိတန်ထိုင်နေဂိမ်းဆော့နေရပေါ့ဂိမ်းဆော့နေနေပါသွားတာဗျအဲ့တခုတော့အဲ့ဒါတော့တကယ်ကြားလေးရပါဗျအဲနောက်ဆက်အဲ့ကောင်လေးကိုအင်အားရွေးတာပဲတွေ့ဘယ်လောက်နေဈေးတယ်ဘာညာတော့ကျွန်တော်တမတိကြီးရပေါ့နော်နောက်ဆိုရင်တခုခုသွားမှာနည်းနည်းကြောက်တာပေါ့ဆိုင်ကစီးရင်တော့မှကိုဘေးရလူခင်းကြည့်နေရဒီကောင်ကလူမဲ့ကောင်လားလို့အဲ့လိုဖြစ်တာပေါ့နော်ဒီကိုနောက်ဝဆိုင်ကပါလိုက်ရင်ဒီဆိုင်ကရဲ့ဘာလို့နောက်ကလိုက်လာလေတဲ့အဲ့လိုဖြစ်တယ်တခါဒီကိုရှိရလေကလည်းကိုအဲ့လိုထင်ရရှိရကိုကလည်းကိုလန့်ကိုသွားရဲ့အချိန်မှာရှိကလူပါလေကိုကိုကြည့်ပြီးတော့ကိုကပဲသူ့ကိုသွားလူပဲကောင်းလာပါနဲ့အဲ့လိုမျိုးဒီလူတွေပုံစံမှာအဲ့လိုဖြစ်နေကြပါတော့သူ့လာရေးကိုလာရေးပေါ်တဲ့ခါကျတော့အဲ့တခုတော့ရှိတာအဲ့လိုမျိုးကြုံတွေ့ရရှိတယ်ဗျအဲ့ဒါလေကျွန်တော်တို့ကိုယ်နဲ့သွားရဲ့အချိန်အဲ့လိုဖြစ်နေတဲ့စိတ်ထဲမှာလေ
ဒီလိုပျောက်ဆုံးမှုတွေမှာအရင်ကဆိုမိသားစုဝင်တွေအနေနဲ့ရဲစခန်းကိုအားကိုးပြီးတိုင်ကြတာတွေလုပ်လို့ရှိပါတယ်ဒါပေမဲ့အာနာသိမ့်မိကလေးကစစ်ကောင်စီလက်အောက်ခံရဲတပ်ဖွဲ့ဝင်တွေအနေနဲ့ကုညီစုံစမ်းပြီးကျူးလွန်သူတွေကိုအေးအေးယူမဲ့အစားလူပြောက်လာတိုင်းနဲ့ပြည်သူတွေစီကနေငွေကြေးတောက်ခံတာတွေရှိနေတယ်လို့ကိုရွေ့ကြုံရသူတွေကဆိုကြပါတယ်။ဒါကြောင့်လူပြောက်ဖြစ်စဉ်တွေရဲ့နောက်ဆက်တွဲမှာလုံးဝပြန်မတွေ့တာပြန်တွေ့ချိန်မှာရုပ်အလောင်းကိုသာလက်ခံရရှိတဲ့ဖြစ်စဉ်တွေအထူးရှိလာပါတယ်။ပြီးခဲ့တဲ့မေလ20ရက်ကလည်းဘကိုးတိုင်းမှာရှိတဲ့အသက်14နှစ်အရွယ်ကလေးငယ်တူပြန်ပြီးဆွဲခံရပြီးနောက်3ရက်အကြာမှရုပ်အလောင်းကိုသာပြန်တွေ့ခဲ့ရပါတယ်။ဒီလိုဖြစ်စဉ်တွေဟာစစ်ကောင်စီထိန်းချုပ်ထားတဲ့ရန်ကုန်မန္တလေးဘကိုးမော်လမြိုင်မှုစင်နဲ့ဖျပုံတို့လိုဒေသတွေမှာလူပြောက်မှုလူကုန်ကူးမှုဖြစ်စဉ်တွေနဲ့အတူမကြာခဏဆိုသလိုဖြစ်ပွားနေတာပါ။ဒါဟာပြည်သူတွေအတွက်တော့လူတိုင်းအသက်ရှင်ခွင့်လွတ်လပ်ခွင့်နဲ့ကိုယ်ရေးလုံခြုံမှုရောက်ခွင့်တို့ကိုပိုင်ဆိုင်ရမယ်ဆိုတဲ့အခြေခံလူခွင့်ရေးကိုဆုံရှုံနေရတာလည်းဖြစ်ပါတယ်။လက်ရှိနိုင်ငံရေးနဲ့စီးရေးပဋိပက္ခတွေကြောင့်လက်တယ်မပေါ်ဘဲအသက်ခံနေရတဲ့ဖြစ်စဉ်တွေနဲ့ပြည်သူတွေရဲ့လုံခြုံမှုချိတ်ချောက်ခံနေရတယ်လို့ပြောလာသူကကချင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ KHRW ကပြောရေးဆိုခွင့်ရှိသူကိုဂျေကောပါ
ခုချင်းနေမှာဆိုရင်ဒီပြည်သူလူထုတွေရဲ့လုံခြုံရေးကတော့သူတို့ကိုဒီကိမဲ့နေတဲ့အခြေအနေရှိပါတယ်ဒီပြည်သူလူထုတွေမတရားဖန်ဆီးခံရတာပေါ့နော်ဒီစီကောင်စီဒီစစ်မှုထမ်းဥပဒေကိုပြဋ္ဌာန်းကြတဲ့ကလူပြောက်တာတွေရှိနေပါတယ်ဆိုတော့ဒီဟာတွေလည်းဒီစီကောင်စီကဘယ်လိုမျိုးတာဝန်ယူမှုတာဝန်ခံမှုပေါ့နော်လုပ်နေဆိုတာတော့သူတို့လည်းပြောတာမရှိဘူးနော်ဆိုတော့ဒီပြီးတော့ဒီလူတတ်မှုဖြစ်စဉ်တဲ့နေ့စဉ်တဲ့များရှိနေပါတယ်တပတ်မှလူနေရောက်လေးရောက်ပေါ့တော့မဲတဲ့ဒီလိုမျိုးတပ်ဖြစ်ခံရတဲ့ပုံမှရှိလာပါတယ်ဆိုတော့ဒီဟာကိုဒီလိုမျိုးအခြေအနေမှာဒီဘဒူဘေဘေဘေတဘလိုမျိုးပေါ့နော်ဒီတာဝန်ယူမှုတောင်းခံမှုလုံးဆောင်သွားမယ်ဆိုတော့ဒီကိုလည်းအခုချိန်ထိမတိရဘူးပေါ့နော်ဘယ်အဖွဲ့အစည်းကလုတ်ခဲ့တယ်ဘယ်အဖွဲ့အစည်းကတပ်ဖြစ်ခဲ့တယ်ဆိုတော့တရားဖို့တဲ့သူတို့ကိုခက်ခဲနေတဲ့အခြေအနေရှိပါတယ်ဗျ
စစ်ကောင်စီဟာဒီလိုပြန်ပြီးဆွဲလူတက်မှုလူကုန်ကူမှုတွေကိုအရေးယူရမယ်အစားလူငယ်တွေကိုအကျဉ်းတမဖမ်းဆီးခေါ်ဆောင်တာတွေကိုသာလှုပ်ဆောင်နေပါတယ်ဒါဟာနိုင်ငံသားတယောက်ရဲ့အခြေခံအကျဆုံးသောလုံခြုံမှုကိုစစ်ကောင်စီကကောက်ွယ်မပေးတဲ့အပြင်ပြည်သူတွေရဲ့အသက်အန္တရာယ်ကိုပါချိန်ဆောင်နေတာဖြစ်တယ်ဆိုတဲ့ဝေဖန်မှုတွေလည်းရှိနေပါတယ်အာနာတီမြေကြီးအတွက်ချိုးပန်းနေရတဲ့စစ်ကောင်စီနဲ့လက်အောက်ခံရဲတပ်ဖွဲ့ဝင်တွေဟာလည်းပြည်သူတွေရဲ့လုံခြုံမှုကိုအာမခံပေးရမယ့်အစားအင်အားတောင့်တင်းစီဖို့အကျဉ်းအာဓမ္မစစ်မှုထမ်းခိုင်းဖို့ပေါ်တာဆွဲတာတွေနဲ့ပါပြည်သူတွေကိုကိုယ်ရောစိတ်ပါလုံခြုံမှုပျောက်ဆုံးလာစေတာပါတရားဥပဒေစိုးမိုးမှုမရှိတော့တဲ့မြန်မာနိုင်ငံမှာလူတက်မှုလူကုန်ကူးမှုလူပြောက်ဖြစ်စဉ်တွေကိုအရေးယူဆောင်ရွက်နိုင်ခြင်းမရှိသေးပြီးတိုင်းပြည်အခြေအနေပိုဆိုးရလာအောင်မှဖြစ်တယ်လို့တရားလွတ်တော်ရှင်တွေဦးကြည်မြင့်ကထောက်ပြပါတယ်
။ကဘာကြီးကတော့အာဒီကတူတူတူတူအရေးယူတယ်။ဒါကကဘာတရားရုံးတွေမှာတရားရုံးတွေမှာလည်းဗထာရီနဲ့ပတ်သက်လို့တရားဆွဲထားတဲ့မှုတွေအများကြီးပဲနော်။အဲ့လိုလို့ရှိပါလား။ပြည်ပကိုခိုးထုတ်တယ်လို့ပြောလို့ဆိုလူကုန်မှုဥပဒေတွေပေါ့။ပြည်ရင်းကြတဲ့အခါကျတော့ပြည်ရင်းဥပဒေရှိတယ်လေ။လူကုန်မှုလို့ပရိယာပါစီချုပ်တော်မှုလို့အဲ့လိုဥပဒေနဲ့ရေးယူပါမယ်ပေါ့နော်။အဲ့လိုပဲရှိပါတယ်လို့ပြောရပါတော့နော်။ ไอ้ปอดาซวยดาโหบ่รู้ล่ะมะสิมุราอุริมาปัดทามิดาเลยสิมุราอุริมาบ่มาริมาปัดทามิดาโหอุริยาอานิเตยสิดาบ่สิดาเนาะตะชาบ่สิมุราอุริมาไอ้หลุดิหลุดโลชิเป็นบ่มาเนี่ยยีกว่ามาตะคาเลยปัดทามิดาเว้ยอุริเนี่ยอุริมาตะคาเลยปามิดาเว้ยเลยไอ้อันเนี่ยยีกว่ามาโอ้ปอดาซวยดาโหบ่รู้อ่ะเนาะดุดุอ่ะเลยกูบ่รู้ผิดเนี่ยซะถั่วบีบ่กว่าถั่วบีบ่หลุดโลชิเนี่ยเว้ยบ่สั่นไปไล่ยีบ่ถ้าบ่ละสัจจีรีไปบ่กว่าတော့တိုင်းပြည်ကတော့အခုကတော့ပြည့်နေတယ်ဆိုတဲ့သဘောကိုအဲ့လိုအဲ့ဒီအထောက်ထားနေတာတိုင်းပြည်ပြည့်နေတယ
်နိုင်ငံတွင်းမလုံခြုံတဲ့ရဝင်းတွေမှာရည်ရွယ်ချက်ရှိရှိလှုပ်ဆောင်သူတွေကြောင့်ပျောက်ဆုံးခဲ့ရသူတွေရှိသလိုကိုယ်တိုင်ပျောက်ဆုံးခံမှုရွေးချယ်ခဲ့ကြရသူတွေလည်းရှိနေပါတယ်မတရားတဲ့စစ်ကိုဆင်နွှဲဖို့စစ်ကောင်စီဖြည့်တင်းခြင်းနဲ့အင်အားကျွဲအရမစစ်မှုထမ်းရအောင်ပြဋ္ဌာန်းထားတဲ့ဥပဒေကိုတင်ချောင်းရင်ပျောက်ဆုံးခဲ့ရသူတွေအပြင်တရားဥပဒေမဲ့မှုကြောင့်ပျောက်ဆုံးခဲ့ရသူတွေအိပ်ပြန်လာနိုင်မယ့်နေကိုပဲမိသားစုဝင်နိုင်ငံတော်မျှော်လင့်နေကြစေပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ်